ရုရှားအစိုးရအနေနဲ့ဆီးရီးယားအစိုးရအပေါ်အကျဉ်းမဲ့ထောက်ခံနေတာကိုချက်ချင်းရပြီးဓာတုလက်နက်နဲ့တိုက်ခတ်မှုတွေနောက်ထပ်မဖြစ်အောင်ကြိုတင်ကာကွယ်နိုင်ရေးနိုင်ငံတကာအသိုင်းအဝိုင်းနဲ့တူဆောင်ရွက်ဖို့အမေရိကန်ပြည်အောင်စုကတိုက်တွန်းလိုက်ပါတယ်။ဆီးရီးယားနိုင်ငံဒူမာမြို့ကစည်းရုံးကိုပြစ်မှတ်ထားပြီးအီဒီလာ9ရက်နေ့ကဓာတုလက်နက်နဲ့တိုက်ခတ်မှုလို့ဆွတ်ဆဲထားတဲ့သတင်းတွေအပေါ်အမေရိကန်ပြည်အောင်စုကအနိကဆန့်ကျင်နေတယ်ဆိုနိုင်ငံတကာဝန်ကြီးဌာနပြောခွင့်ရဟက်တာနယူးယောက်ကကြေညာချက်မှာပြောဆိုထားပါတယ်။ဆီးရီးယားအစိုးရကိုရုရှားဘက်ကလုံးဝထောက်ခံထားတာကြောင့်မြားပြတ်လာတဲ့အရက်သားတွေကိုပြစ်မှတ်ထားတဲ့ရက်စက်ချမ်းကျုပ်တဲ့တိုက်ခတ်မှုတွေဆီးရီးယားနိုင်ငံတွင်းကအကာအကွယ်အမဲဆုံးလူမှုအတိုင်းအဝိုင်းတွေဓာတုနဲ့အစိတ်တက်မှုတွေအတွက်တာဝန်ခံတဲ့သဘောဖြစ်တယ်ဆိုလဲကြေညာချက်မှာဖော်ပြပါတယ်။ဂူတာရှိပိုင်းဒေသကသဘုံလို့နောက်ဆုံးထိချုပ်ထားရမျိုးကိုဆီးရီးယားဆွေရကဆက်ပြီးထိုးစစ်ဆင်တိုက်ခိုက်နေရတဲ့အတူမနစ်စနေနေ့ကတော့အစိုးရတပ်ဖွဲ့တွေကဓာတုအစိတ်တန်းဝင်ပါတဲ့အစစ်စင်ပေါက်ကွဲတဲ့စီးပိုင်းဘုံကြီးကျချခဲ့ပြီးလူပေါင်းသာဆင်းနဲ့ချီတည်ဆုံးရတယ်လို့သဘုံလို့ကစွပ်စွဲထားတာပါ။မြို့တော်ဒမတ်စကန်ကြီးကဒူမာမြို့ပေါ်ကိုအစိုးရတပ်တွေကတိုက်ခိုက်တယ်ဆိုတဲ့သဘုံလို့ရဲ့စွပ်စွဲချက်အပေါ်ဆီးရီးယားနိုင်ငံပိုင်ဟင်ဒီယားကတော့ညှင်းဆိုထားပါတယ်။မင်းစနေနေ့ကဒူမာမြို့ပေါ်ကိုလေကြောင်းတိုက်ခတ်မှုတွေကြောင့်အနည်းဆုံးလူ30သေဆုံးပြီးဒါဇင်နဲ့ချီထဏ်ရာရတယ်ဆိုကုသရေးအဖွဲ့ Syria American ကုသရေးအဖွဲ့ SAMS နဲ့ Syria လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့တို့ကပြောဆိုထားပါတယ်ဒူမာမြို့ကစည်းရုံပေါ်ကို Chlorine အစိတ်ဘုံထိမှန်ခဲ့တော့ဆို SAMS အဖွဲ့ကပြောဆိုထားပေမဲ့လေ Syria လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့ညွှန်ကြားရေးမှုကတော့ဓာတုလက်နဲ့အသုံးပြုမှုကိုအတိမပြုနိုင်ဘူးလို့ပြောဆိုထားပါတယ်ရှင်။